မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမော့စတင်ရွာသားဆယ်ဦးတပ်ဖြတ်ခံရမှုမှာတပ်မတော်သားတချို့ပါဝင်ကြောင်းဝန်ခံပြောဆိုခဲ့ရာတရားဝင်စုံမရွေးတွေ့တိုးတက်မှုခြေလှမ်းတစ်ခုဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းတင်ကျေးရွာမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုတွေတာဝန်ရှိသူတွေကိုအရေးယူဖို့စစ်တပ်ကပြောဆိုခဲ့တာနိုင်ငံအတွက်ရှေ့ကိုခြေလှမ်းတဲ့လက်လန့်လိုက်တာဖြစ်ကြောင်းလဲမြန်မာနိုင်ငံမှာအလဲပက်ရောက်နေတဲ့ဂျပန်နိုင်ငံချားရဲဝန်ကြီးတာရိုကိုနိုနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒီလိုဖြစ်ရပ်တွေကိုစုံစမ်းဖော်ထုတ်ခြင်းအပြင်အလားတူဖြစ်ရပ်မျိုးတွေကိုဟန်တာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲနိုင်ငံချားရဲဝန်ကြီးလက်ဖြစ်တဲ့ဒေါက်တာဆက်စုကြည်ကပြောဆိုလိုက်တာပါ။